အချင်းတော်ကြမထုတ်ပြန်နိုင်နေဖြစ်နေတဲ့အမေရိကန်မျိုးသားလုံခြုံရေးမဟာဗျူဟာတရက်ကိုသမရအင်ဂျူကဗိုဒဖူးနေမှာထုတ်ပြန်လိုက်ပါတယ်။စာမျက်နှာ48နာပါတဲ့ဒီထုတ်ပြန်ချက်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမဟာမိတ်တွေနဲ့အတူလက်တွဲဖြည့်ဆင်းရဟာအရေးပါကြောင်းထပ်ပြီးအလေးနဲ့ပြောကြားထားသလိုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုကိုထိန်းချုပ်ဖို့လှုံ့ဆော်နေတာလည်းပါဝင်ပါတယ်။ဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမှာကြီးမားတဲ့အပြောင်းအလဲမရှိသလိုအယူဝါဒမှာလည်းအသက်ဆန်းလဲဘာမှမရှိတာအပါအဝင်ယူကရိန်းအရေးထောက်ဒီမဟာဗျူဟာကြေညာချက်ထုတ်ပြန်မှုနှောင့်နှေးနေတာဖြစ်ပါတယ်။ဒါပေမဲ့ဥရုညာဒီပြောင်းလဲမှုနဲ့အာနာရှင်နိုင်ငံတွေတိုးလာတာလိုမျိုးကမ္ဘာတစ်လွှားချင်းချောက်မှုတွေကိုကြော်လွှားနိုင်ရင်မှာအမေရိကန်ရဲ့ဦးဆောင်မှုကဗဒနာကျတယ်ဆိုရယ်သမရအင်ဗျူရဲ့အမြင်ကိုဒီကြေညာချက်မှာအထူးပြုဖော်ပြပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့နောက်ပိုင်းတရုတ်ဟာကမ္ဘာကြီးရဲ့ခေါင်းဆောင်ပိုင်းတရှိမှုကိုအရိကစင်ခေါ်သူဖြစ်နေဖော်ပြထားပါတယ်။တကယ်လို့ကမ္ဘာမှာအမေရိကန်ဩဇာပြန်ပြီးဖော်မှုလာမယ်ဆိုရင်စီးပွားရေးဆိုင်ရာပြန်ဆိုင်မှုတွေမှာလည်းအမေရိကန်ကအသာလေးရမယ်လို့လည်းဖော်ပြထားတာပါ။အမေရိကန်ကတရုတ်နဲ့တာဝန်ထိပ်သီးရှင်ပြိုင်မှုလုပ်ဖို့ကြိုးစားနေချိန်မှာတရုတ်ကသူ့အကျိုးစီးပွားအတွက်ဇောင်းပေးပြီးနိုင်ငံတကာဖြစ်တည်မှုကိုပုံပြောင်းဖို့တမင်တိုးပြီးကြိုးပမ်းနေတယ်လို့အမေရိကန်မူဝါဒဆိုင်ရာအတွက်ဗိုလ်တော်ကနေကြိုတင်အသိပေးချိန်မှာမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဂျိတ်ဆလဗန်ကပြောပါတယ်။ဘိုင်ဒန်အစိုးရအဖွဲ့ရဲ့မဟာဗျူဟာမတ်28ရက်နိုင်ငံတော်အသုံးစီဘတ်ဂျက်အတွက်အဆိုပြုချိန်မှာတဘာနဲ့တင်းသွင်းရမှာဖြစ်ပေမဲ့ယူကရိန်းအရေးကြောင့်ကြန့်ကြာခဲ့ရတယ်လို့လည်းဆလဗန်ကပြောပါတယ်။